အင်ကယ်ရိုတရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီကဒီကနေ့ဒီရန်ကုန်မြို့ရင်းကတရားရုံးတွေကိုတွားပြီးတော့လေ့လာတယ်လို့ကြားလို့ပါရှင
်။ဟုတ်ပါတယ်။ဒီနေ့တော့ကျွန်တော်တို့ကာမွေတရားရုံးကိုစပြီးတော့ကျွန်တော်တို့ကြီးနိုင်ပါတယ
်။ဒီနေ့ကဒါအင်ကယ်ရိုဒါပထမဦးဆုံးစပြီးတော့ရန်ကုန်တိုင်းအတွင်းမှာလေ့လာတာပေါ့နော်။ဟု
တ်ပါတယ်။ကျွန်တော်တို့ဟုတ်ကဲ့ကြီးရဦးရဒေါ်ဆန်းစုကြည်ရဲ့နော်ကော်မတီမှာညှိနှိုင်းအစညောင်ကြဲရကျွန်တော်တို့25မှာမြို့နယ်26မှာခရိုင်29မှာတိုင်းတရားလွတ်တော်ကျွန်တော်တို့လှုပ်ရှားလေးလုပ်မှာပေါ့
အထူးကဘလို့အချက်တွေကိုများဟိုဆွေးနွေးညှိနှိုင်းဖြစ်ပါလေရှင
့်ကျွန်တော်တို့အရင်ဆုံးတရားကုန်တိုင်းတရားလွတ်တော်ချုပ်တရားသူကြီးဦးဝင်းရွှေတော့နောက်တရားရုံးချုပ်ကအရာရှိတို့ခရိုင်တရားသူကြီးဒီလောက်မတော်မင်းမြို့နယ်တရားသူကြီးများနဲ့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးပြောကြတယ်နာရီတော့အသေးမူဦးဝိပ္ပကဆင်းနေချက်ပြည်ထောင်စုပါတီကအဖော်ဝင်ဦးမေးဆိုရင်တာဝန်ပြုတဲ့ဒီလိုတော်ကိုယ်စားလှယ်ကျွန်တော်တို့ကော်မတီဝင်တော်လည်းလည်းဝင်းဆွေတဲ့ဆင်းနေတယ်အားလုံးဆင်းနေပြီးတဲ့ခါမှာကျွန်တော်ဆင်းနေတယ်အော်ကျွန်တော်ကတော့အဓိကတော့တရားဥပဒေစိုးမိုးရေးဆိုတာဥပဒေနဲ့ညီလို့တော့တရားစီရင်မှာတရားဥပဒေစိုးမိုးရေးဖြစ်မှာတရားဥပဒေစိုးမိုးရေးတော့အဓိကအဟံသာတော့ဒါလက်ပေးလိုက်ယူဖို့ကိစ္စပေါ့ခုကျွန်တော်အတွေ့အကြုံကပြောရင်အဲ့နောက်တဲ့နေ့မင်္ဂလာရေရောက်တဲ့အတွေ့အကြုံမှာတရားစီရင်မှန်တဲ့ရဲရဲဦးတွေမကဘူး။နော်အင်မတန်မှစိုးရွားတဲ့အသက်ငယ်တဲ့အချိန်တွေရောက်နေပြီလို့ဟာကျွန်တော်ပြောပြတယ်။ဒီတာမန်သာချတဲ့ပုံကိုယ်လေးတယောက်ကလက်ပေးလိုက်ဒီကိစ္စမှာဆောင်ရွက်ပေးရင်းနဲ့တရားသူကြီးတွေကိုအကြက်ခံတဲ့ကိစ္စမျိုးအဲ့ဒါလေမန္တလေးကကျွန်တော်စာနဲ့ပင်နဲ့တောင်းလာပြီဆိုတာကျွန်တော်တို့ပြရတယ
်ဟုတ်ကဲ့ဟိုအင်ကယ်ရိုကော်မတီဖွဲ့ဝင်တွေကဆွေးနွေးကြတဲ့ပုံမှာပေါ့လေဟိုတစ်ဖက်ကရောဘယ်လိုမျိုးပြန်လဲရှင်းလင်းဆွေးနွေးတာမျိုးရှိပါလဲရှင
်အဲ့တို့ကတော့တို့ဆွေးနွေးထားမှုတွေတင်ပြတော့ဗျာတရားဥပဒေအဲ့တော့ကျွန်တော်အဓိကမေးတဲ့မေးခွန်းတစ်ခုကိုတရားရုံးတွေမှာဒါတရားစီရင်ရေးအတူတူမှုလုံးဝမရှိတဲ့ဆိုတော့ကျွန်တော်တို့ရေးရကော်မတီဥပဒေတောင်းထားမှုကြီးရတယ်အမေရိကန်ကြီးနောက်တစ်ခါပါတရားစီရင်တဲ့ဘယ်ဟာပြုပြမှုအနည်းဆုံးလို့ပြောခဲ့တယ်။အဲဒါကြောင့်တရားစီရင်မှာအဓိကပြဿနာဖြစ်တဲ့လက်ပေးလိုက်ရင်လည်းပတ်သက်ပြီးအသေးစိတ်စီမံချက်ရှိတာလို့ကျွန်တော်တို့လေအဲ့တော့တို့ကတော့ရှိပါတယ်လို့တော့ကျွန်တော်ပြောတာ
။အခုအင်ကယ်တို့ရောက်ခဲ့တဲ့ဒီတာမွေမြို့နယ်တရားရုံးမှာရောရှင်ဟိုအခြေအနေတွေဘယ်လိုထူးခြားချက်မျိုးတွေရောအင်ကယ်တို့တွေ့ခဲ့ရပါလဲရှင်
။ရှင်းတဲ့ရုံးခန်းနဲ့အချုပ်ခန်းကိုကျွန်တော်သွားပြီးတော့ကြည့်ခဲ့တယ်။အချုပ်ခန်းမှာလည်းဥပဒေရအကာအကွယ်ပေးရမယ့်ဟာမျိုးကျွန်တော်တွေ့လာတယ်။အဲ့ဒါပါလေဆိုတော့ဒေါ်ဘုံဘက်ကအမှုပေါ်မှာကျွန်တော်ဘာပြောလို့အမှုရှင်းနေတဲ့အချိန်ဆိုတော့တိုင်းလုံးဖမ်းလာတာတနည်းရွယ်ကလေးတွေတော့ပါလာအဲ့ဒီမှာအမျိုးသမီးတွေလည်းဖမ်းလာတာကျွန်တော်တွေ့တယ်ဒီအမျိုးသမီးတွေကပြမှုဆိုင်အခြေအနေဥပဒေပုံမှန်490ခွန်အရာအမျိုးသမီးတွေဖြစ်တဲ့အတွက်တရားရုံးရဲ့စီစဉ်ဆုံးတရားရအမှတ်ကပေးနိုင်တယ်အဲ့ဒါဥပဒေအရရှိကသူတို့မလျှောက်လို့မပေးဘူးပေါ့သူတို့ကမလျှောက်ပေမဲ့ဟောဘာပြောပြောကျွန်တော်တို့တရားဥပဒေရအမျိုးသမီးတွေကိုအကာအကွယ်ပေးဖို့လိုရဲ့တနည်းကျော်လေးရှိတဲ့ကလေးတွေပဲလေ။နော်အပြစ်မရှိဘဲနဲ့အိမ်မှာလူမရှိလို့ရှုပ်ထွေးလိုက်တာအဲ့ဖြစ်မျိုးကမဖြစ်သင့်ဘူး။ကျွန်တော်အခုလိုအချုပ်ကအတွေ့ရှိချက်ကိုဥပဒေရာရှိကိုကျွန်တော်မြစ်တာခံလေတရားဥပဒေရဲ့အကာအကွယ်ကိုပြည်သူ့ကိုပေးပါ။ဒါကျွန်တော်တို့ကော်မတီကပြည်သူ့အတွက်တရားဥပဒေစိုးမိုးဖို့လုပ်ဖို့ကျွန်တော်လာရေးဖြစ်တဲ့အဲ့ဒါဥတော့ကျွန်တော်မြို့နယ်ဥပဒေအရာရှိများကိုပြောပြခဲ့တယ်။လာမဲ့ဒီစမကြီးလွတ်တော်မှာပြည်တော်စုတရားစီရင်ဥပဒေကိုပြည်စီချက်မူကြကျွန်တော်သင်မယ်ဆိုတာကိုကျွန်တော်အတိအလင်းသတင်းပေးခဲ့ပါမယ်ဒီနေ့လည်းအခုကျွန်တော်တို့ကော်မတီကတလကျော်ပဲရှိတယ်တိုင်စာတစ်ထောင်ကျော်သွားပြီ
အခုလိုရှင်းပြရတဲ့အင်ကယ်ဦးသိန်းညွန့်ကျေးဇူးတင်ပါတယ်ရှင့်
ဟုတ်ကဲ့ဟုတ်ကဲ့